မြန်မာနိုင်ငံမှာရောင်းရွေရတဲ့အဆိုးအပိုင်ကုမ္ပဏီတွေရဲ့ဝန်ထမ်းတွေပြန်ထွက်ခွာကြဖို့တရုတ်အဆိုးအကပြောထားတယ်လို့အဲဒီကုမ္ပဏီတွေအတွင်းကသတင်းရှင်းပြတွေကိုကိုကားပြီး ယူနီကလိုအမတ်ရစီအဝတ်ထည်တွေရောင်းချတဲ့ဖတ်စ်ရီတေးလင်းကုမ္ပဏီရဲ့ကိုယ်စားလှယ်တူကသူတို့အဝတ်ထည်တွေချုပ်ပေးနေတဲ့စက်ရုံနှစ်ခုတနင်္ဂနွေနေ့ကမီးလောင်ခဲ့တယ်ဆိုတာအတည်ပြုပါတယ်။မီးလောင်တဲ့အချိန်ကစက်ရုံတွေလက်ပတ်နေချိန်မဟုတ်တဲ့အတွက်ဖြစ်ခဲ့တဲ့အရာရသူတို့မရှိခဲ့ပါဘူး။မြန်မာနိုင်ငံကခြေနေပေါ်မိမိတို့အထူးပဲစိုးရိမ်ပါတယ်။ဒါနဲ့ပတ်သက်ပြီးကုလသ ပေးဖို့အတွက်မြန်မာနိုင်ငံမှာရှိနေတဲ့နိုင်ငံကကုမ္ပဏီတွေလုပ်ငန်းဆက်မလုပ်ဖို့တိုက်တွန်းနေကြပါတယ်။